တရုတ်နိုင်ငံမှာတတိုင်းပြည်လုံးအတိုင်းအတာနဲ့ပြင်းထန်အဆုတ်ရောက်ရောဂါဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေချိန်မှာတရုတ်နိုင်ငံသားတွေအိမ်နီးချင်းမြန်မာနိုင်ငံထဲကိုတရားမဝင်တဲ့ဇက်ကိတ်တွေကနေတဆင့်အလွဲတကူဖျက်သန်းဝင်ရောက်တာတွေရှိနေတာကြောင့်အတက်နိုင်ဆုံးထိန်းချုပ်ဖို့ကြိုးစားနေပါတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။တရုတ်နိုင်ငံသားတချို့မြန်မာနယ်ဇက်ကဝေးလံခေါင်ဖျားတဲ့ကျေးရွာတွေမှာရောက်နေကြတယ်လို့တရားဝင်နယ်ဇက်ကိတ်တွေကကျန်းမာရေးစစ်ဆေးမှုတွေကလည်းရော့ရဲမှုတွေရှိနေတဲ့ဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေဖြစ်နေတာပါ။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။အိမ်ကြီးချင်းနိုင်ငံတွေကတရုတ်ခရီးသွားတွေကိုစစ်ဆေးတားမြစ်တာတွေတင်းတင်းကြပ်ကြပ်လှုပ်လာပေမဲ့တရုတ်နိုင်ငံသားတွေကတော့မြန်မာနယ်ဇက်ကနေအလွယ်တကူဖြတ်တန်းနေကြောင်းကချင်နဲ့ရှမ်းမြောက်ပိုင်းဒေသခံတွေကပြောပါတယ်။နှစ်နိုင်ငံအသီးမှတ်ပြုနယ်ဇက်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့တရားမဝင်ဂိတ်တွေကတဆင့်ဝင်လာတဲ့တရုတ်နိုင်ငံသားတွေရှိရဆိုတာကြားသိထားကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြေဝင်ကြီးဦးစော်ဝင်းက VOA ကိုပြောပါတယ်
။မနေ့ကကျွန်တော်တို့ကချင်ပြည်နယ်မှာတရားမဝင်ဂိတ်တွေကတော့ကျွန်တော်ဝင်နေတာလေရှိတယ်လို့ကြားပါတယ်ကြာ။ဒါတော့အဲ့ရလူတွေကကျွန်တော်တို့ဒီကျနာမျိုးပေါ်ကြီးရောက်မလာပေမဲ့ကျွန်တော်နယ်ဇက်ကရွာလေးတွေမှာနယ်ဇက်ကမြို့လေးတွေမှာတော့ရောက်တယ်လို့သိရပါတယ်။ဒီနေ့ကျွန်တော်တို့ကချင်ပြည်နယ်လမ်းကွန်ကြားရတဲ့ဌာကတော့ပြည်သူတွေနဲ့ဆွေးနွေးမှမှာလေဒါမှမဟုတ်တော့ကျွန်တော်တို့ဆွေးရဖွဲ့နေတဲ့အတတ်နိုင်ဆုံးတော့ဖိတ်ထုတ်လိုက်အောင်လို့ကျွန်တော်လုပ်နေပါတယ်လို့ပြောချင်ပါတယ်
ခေါင်လန်ဖူးမြို့နယ်ကရှင်းခေါင်ဂိတ်ချီဖွေမြို့နယ်ကကန့်ဖာဂိတ်ဖီမော်ဂိတ်အမှတ်6အမှတ်9ပြီးတော့လိုက်ကာရွာအနီးကဂိတ်စတဲ့ဂိတ်တွေဟာတရားမဝင်နှစ်နိုင်ငံနယ်စပ်ဂိတ်တွေမဟုတ်ပဲအဲ့ဒီဂိတ်တွေကနေလွတ်လပ်စွာဝင်ထွက်သွားလာနေတဲ့တရုတ်နိုင်ငံသားတွေရှိကြောင်းဝင်းကြီးဦးစော်ဝင်းကပြောပါတယ်တရုတ်ယူနန်ပြည်နယ်တဲကမြန်မာအလုသမား9000လောက်ဟာလဲစက်ရုံအလုယုံတွေပိတ်လိုက်တာကြောင့်ကချင်ပြည်နယ်ကံပိုက်ကြီးနယ်စပ်ဂိတ်ကနေမြန်မာနိုင်ငံကိုပြန်လာနေကြတာပါမြန်မာနိုင်ငံထဲပြန်ဝင်လာတဲ့သူတွေကိုအစိုးရပြည်သူ့ကျန်းမာရေးဝန်ထမ်းတွေကကချင်ပြည်နယ်အပါအဝင်နယ်စပ်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့လိုအပ်မှုတွေအများကြီးရှိနေသေးရလို့ရှမ်းပြည်မြောက်ပိုင်းဂယုနာလူမှုကွန်ရက်အသင်းမူဆယ်ကဦးတောင်ထွန်းကပြောပါတယ်
မင်းတို့ကဝင်ပေါက်ပြီးတော့အများကြီးရှိတယ်ဗျာခိုးပေါက်ကြီးအများကြီးရှိတယ်ဗျာအဲခိုးပေါက်ကြီးကတော့တက်ဆိုင်ရာအနာဘိုင်ကတော့ဘယ်သူမှတော့ထိ ंछ ုပ်လို့မရတဲ့နေရာလေးပေါ့နော်လူအမှုတော့အများကြီးရှိမှာပေါ့ဒါဆိုတော့ဒီလိုမြန်မာနိုင်ငံကဖြစ်လာတဲ့တော့မှဒီဖြစ်သေးတဲ့ဟာကခုချိန်ကြီးရှိသေးဘူးပေါ့နော်အဲ့လိုပဲဖြစ်နေတာပေါ့
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းနေဆက်ဂိတ်တွေကနေဝင်ရောက်လာသူတွေကိုကိုအပူချိန်တိုင်းတာဆစ်ဆေးနေရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတောင်းရှိသူတွေကတော့အခုဝင်ရောက်လာတဲ့သူတွေရဲ့မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူမရှိသေးဘူးလို့လည်းဆိုပါတယ်
။ဟိုရောဂါကျွန်တော်ကြီးပြန်နေတဲ့အချိန်မှာရောဂါပိုးတွေ့ရဆွဲလို့မရှိသေးဘူးဆိုတော့တရားပိုးလန့်နေပြင်းနေတော့ကျွန်တော်ဒီမှာဆေးပါးနဲ့ဆိုင်ရဲ့ကျွန်တော်ကြီးရဲ့ဆက်တွေပါရမရှိဘူးဆိုတော့တွေ့တဲ့အနေထားပေါ့နော်။အကြီးတော့ဒီလိုသူကအဲ့ပုံမှာလန့်ကြ။ဘယ်တော့ဝင်ပြီလဲပေါ့နော်။ကျွန်တော်ဆိုရင်တော့ဟိုကကိုရိုကအရင်အလုပ်လုပ်ပြီးကျန်လာတဲ့ကျွန်တော်ဒီကခံနေပေါ့နော်။အဲရောဂါကပ်ပါလားလာမလဲ။အဲ့ဒါတော့ဆိုရင်
ကချင်နိုင်ငံရေးပါတီတခုကလူငယ်ရေးရာတောင်းခံတူပြောသွားတာဖြစ်ပါတယ်။တရုတ်အစိုးရရဲ့ဖေဖော်ဝါရီ3ရက်မနက်ပိုင်းစာရင်းတွေအရဆိုရင်တရုတ်ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ18,200ကျော်ရှိပြီးဒီဗိုင်းရပ်စ်ပိုးကြောင့်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပြီးသေဆုံးသူက362ယောက်ရှိလာပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်အာရှဥရောပနဲ့အမေရိကန်နိုင်ငံကနိုင်ငံပေါင်း25နိုင်ငံအထိပြန့်နှံ့လာပြီးသေဆုံးသူနဲ့ကူးစက်ခံရသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ဝူဟန်ဒေသတရုတ်လူမျိုးတအုပ်သေဆုံးခဲ့ကြောင်းဖိလစ်ပိုင်အစိုးရကမနေ့ကဖေဖော်ဝါရီ2ရက်မှာကြေညာချက်ထုတ်လိုက်တာကြောင့်တရုတ်နိုင်ငံပြင်ပသေဆုံးသူတွေထဲမှာဖိလစ်ပိုင်နိုင်ငံကပထမဦးဆုံးဖြစ်လာပါတယ်။